American Outlook ဥက္ကဋ္ဌရဲ့ခီးစဉ်ကြောင့် Taiwan ပေါ်စီးရေးအရန်လူရာတွေမလုပ်ဖို့ American နဲ့ကမ္ဘာ့အင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့တို့ကပြောဆိုလိုက်ကြပါတယ်။ Taiwan ကျွန်းရဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုအခိုင်အမာကာဝယ်မယ်အကြောင်းကြေညာခဲ့တဲ့ American Outlook ဥက္ကဋ္ဌ Nancy Pelosi ရဲ့ခီးစဉ်ဆုံးသက်ပြီးနိုင်ပိုင်းကျမှာပဲတရုတ်နဲ့ Taiwan ပေါ် American ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတအင်ပြူတော်ကထပ်မံပြောဆိုလိုက်တာပါ။
There's no reason for Beijing to turn this visit.
ကာလာချာရှိချင်းသုံးလာတဲ့ American ရဲ့မူဝါဒနဲ့ညီသွားရောက်တဲ့ခီးစဉ်ကိုတရုတ်နိုင်ငံကအကြက်တဲပြဿနာဖြစ်အောင်ဖန်တီးစရာအကြောင်းမရှိပါဘူး။ Taiwan ဆက်ဆံရေးဆိုင်ရာ1989ခုနှစ်ဥပဒေအရတရုတ်တပြည်တော်သားရှိတယ်ဆိုတာကိုလက်ခံထားတဲ့ American မူဝါဒမှာအပြောင်းအလဲမရှိကြောင်းရှင်းရှင်းလင်းလင်းပြောထားပါတယ်လို့အင်ဖြူတော်ပြောခွင့်ရ Karen Xiang Pie ကဗိုလ်ထုနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။American Lotto Okta ကတော့ Taiwan ကျွန်းကိုပြစ်မထားဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်ပြသတဲ့အနေနဲ့သွားရောက်တာဖြစ်ကြောင်းဗိုလ်ထုနယ်ခီးစဉ်ဆုံးသက်မှာပြောဆိုခဲ့ပါတယ်။ Taiwan ကျွန်းကိုလက်အောက်ခံဖြစ်သဘောထားတဲ့တရုတ်စိုးရကတော့ဒီခီးစဉ်ဟာအချောက်ချာထိပါတဲ့လောက်ရက်ဖြစ်အပြင်းထန်ကန့်ကွက်ခဲ့တယ်လို့ Taiwan ကျွန်းအနီးစီးရေးလိချင်းမှလည်းကြေညာခဲ့တာပါ။ Taiwan ကျွန်းအနီးတရုတ်ကစီးရေးလိချင်းနဲ့အစီအစဉ်ကိုတော့ G7 ဖွဲ့ကရှောက်ချလိုက်ပါတယ်။ခီးစဉ်ကိုအကြောင်းပြပြီးထိုင်ဝမ်ကျွန်းအနီးရန်လိုတဲ့စီးရေးလှုပ်ရှားမှုတွေလှုပ်တာတင်းမာမှုတွေနဲ့ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်နိုင်တဲ့အကြောင်းလဲဗိုလ်ထုနယ်မှာပဲ G7 ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။